မင်္ဂလာပါရှင် RFA သတင်းရှင်ပေးစာပြန်စာကဏ္ဍကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်စီစဉ်မှာအရင်အဆုံးဘန်ချင်းငွေတွေထုတ်ယူဖို့အတွက်လယ်သမားတွေစီကဘန်ဝင်တဲ့တချို့နဲ့ကြေးရွာအာဏာပိုင်ကအခကျင်းငွေတွေတောင်းခံနေတာတွေနဲ့ပတ်သက်ပြီးတောင်သူကြီးတူဝရင်ဖွင့်လာတာကိုတင်ပြပေးမှာပ
ါလက်ပတ်နန်းကလေးဒယ်ရီပေါင်လို့ရတယ်ဆိုတဲ့ကိစ္စပေါ့နော်မြမရှိဆောင်ဘန်ကဘန်ချင်းငွေသူတို့ကလယ်သမားတေကကို၄သိန်းနှုန်းနဲ့ပေါ့နော်၃နှစ်စီမံကိန်းဆိုတော့ရှိဆောင်ပိုင်းကဘန်စီးတွေသူတို့ဥဆောင်ပြီးလုပ်ပေးတဲ့ဆိုတဲ့ပုံစံမျိုးနဲ့သူတို့ကို3,000ပေးရမယ်ပေါ့ဗျာဒီကဆက်ပဲပေးတဲ့လူက1,000ဒီကဥပဒေက3,000ဒွါရကိုစလင်က1,000သူတို့ကအဲ့လိုမျိုးလယ်သမားတွေဒီမှာပုံစံကမိတ်တူ4ရွက်တကောင်စင်းမိတ်တူ4ရွက်ပတ်ပုံနဲ့မိတ်တူ4ရွက်အဲ့လိုမျိုးပေးရတယ်နောက်ဒီကထောက်ခံရထောက်ခံရတယ်ဆိုတဲ့အတွက်ကြောင့်ဒီကအုပ်ချုပ်ရေးမှုက3,000တောင်းတယ်တဲ့အေကောင်အားလုံးကမပေးနိုင်ကြဘူးဝဆန့်ကြရင်ပေးမယ်ဆိုပြီး4,000ဆိုပြီးသဘောတူလိုက်တယ်အတူကကြက်ခွဲတို့ပေါ့ဗျာ။သူက6လပြေးတာနဲ့အတူတက်ရှင်လည်းတက်မတက်ရှင်လည်း3နှစ်ပြင်မှအတူရောအရှင်ရောအဲ့လိုမျိုးစီမံကိန်းတရအနေနဲ့လောက်တာ။ပုံစံခွန်ကတော့မူရင်းတောင်းမိတ်တူတောင်းတယ်။သူကလဲကိုပေါန့်ခန်းတာ။ဒါပေမဲ့စာချုပ်တွေဘာတွေတော့သိချာတိကျတာမပြဘူး
။ဘကိုးတိုင်းကြောက်တကားမြို့နယ်ရဒေသခံတူကရန်ကုန်မင်းကြီးအမြင်လက်မကြီးပေါ်ကလန်ဒရာဖြတ်တန်းကကောက်ခံမှုနှုံထားတွေနဲ့ပတ်သက်ပြီး RFA ရဲ့ညတစ်ဆင့်ရင်ဖွင့်လာတာကိုလည်းနားဆင်ကြည့်ပါအောင်ရှင်။
ကျွန်တော်တို့ကတော့ကားကတော့တော်ကျင်းတက်ပေါ်လေးသွား99မိုင်ဆိုကြလေးပေါ့35မိုင်မှာတိုးကိတ်ကဤကောင်းရင်သွားအမှန်ဆိုရင်တော့ရန်ကုန်နဲ့အဲတိုးကိတ်ကြီးက3,000ရှိတယ်သူကအဲ3,000မှာပြန်ကောက်တယ်ကျွန်တော်တို့ကျွန်တော်ကကက်ရက်တက်လာတာတက်ပြီးတက်လာဘူးကက်ပြီးပြန်ဆင်းမှာအဲ့ဒါကို3,000တောင်းတော့ကျွန်တော်ညိရပါဗျာပြီးတော့အဲ့ဒါသူက1,000နဲ့ဆိုရင်ချက်ပိုင်းမီးဘူးဗျာ3,000ဆိုရင်တော့ချက်ပိုင်းတီးရမယ်ပေါ့အဲ့လိုပေါ့နော်မြန်လမ်းမတက်ရင်ဓာလန်းကြီးတက်လို့ရတယ်ကျွန်တော်ရတော့အဲမြန်လမ်းမတက်လိုက်ပြီးတော့ ਨੇ တကယ်ရင်းနဲ့တော့တိုးတယ်ဆိုတော့တိုးရကိတ်ကရန်ကုန်ကနေစပြီးတော့ကြားတယ်ကြီးကောက်တာရန်ကုန်ထွက်ပြီးသွားနေသူက135မိုင်မှာတကယ်နောက်နေပြီတော့မှာတကယ်ရန်ကုန်နဲ့135မိုင်ကြီးရတော့3,000ကြီးပေါ့အဲ့ဒါကိုဓာက10မိုင်လောက်တက်တဲ့လူလည်း3,000ကောက်5မိုင်လောက်တက်တဲ့လူ3,000ကောက်အဲ့လိုဖြစ်နေ
တီလက်မှတ်ဈေးနှုန်းကိစ္စနဲ့ပတ်သက်ပြီးရေးလာတဲ့စာအုပ်လေးတင်ပြချင်ပါတယ်အစိုးရကရောင်းတဲ့အောင်မလေးတီလက်မှတ်ကိုကိုယ်စလဲရီကမတန်တဆဈေးတင်ပြီးရောင်းချနေတဲ့အကြောင်း RFA နဲ့တစင်ရင်ဖွင့်လာတာနားဆင်ကြပါရှင်
အစိုးရကအောင်ပါလိထီကိုနိုင်ငံတော်အတွက်လဲအခွန်ငွေရပြည်သူတွေလဲကန့်ဆန်းနိုင်စေဆိုတဲ့ရည်မှန်းချက်နဲ့လာစဉ်ဖွင့်ပေးခဲ့တာကြားပါပြီ။အခုလက်ရှိအခြေအနေမှာကျပ်200တန်းအောင်ပါလိထီဖြစ်ပြီးအများဆုံးစုငွေကကျပ်3,500ဖြစ်ပါတယ်။အောင်ပါလိသိန်းစုဌာနရဲ့ကိုကြိုးရှာမှုညံ့ဖျင်းမှုစနစ်မကျမှုတွေကြောင့်ငွေရှင်ခရိုနီတွေရဲ့ကလင်ကကျစ်ကျင့်သုံးတဲ့ဟန်ပြဈေးကွက်စီးပွားရေးအောက်မှာပြည်သူတွေထီတစ်ဆောင်ကျပ်350ပေးပြီးကန့်ဆန်းနေကြရပါတယ်။နိုင်ငံတော်ကကြီးမှုဖွင့်လှစ်တဲ့ထီလက်မှတ်မှာကျပ်200တန်းလို့ဖော်ပြရိုက်နှိပ်ထားတာကိုထီကိုယ်စားလှယ်တွေကဈေးမတန်တဆတင်ရောက်နေတာကတော့လုံးဝမတင်တော့ပါဘူး။တာဝန်ရှိသူတွေဒီလိုပဲကြည့်နေကြတော့မှာလား။အခုတမျိုးလာပြန်ပါပြီ။ကျပ်900တန်းထီလုံအောင်မယ်တဲ့။ပြည်သူတွေကိုတကယ်စေတနာထားငဲ့ညာရဲဆိုရင်တော့တိကျတဲ့လှုပ်ထုံလုံနည်းတွေချပြီးဆောင်ရွက်တင်မှာကြောင်းတင်ပြလိုက်ရပါတယ
်။အခုတင်ပြမှာကတော့မွန်ပြည်နယ်ဘက်ကပါ။ကျိမယောမြို့နယ်တန်ကထောင်ကျေးရွာအာနာပိုင်ရဲ့အာနာလွဲပြူအကရိမှုတွေနဲ့ပတ်သက်ပြီးကျေးရွာသူကျေးရွာသားတွေကရေးလာတဲ့စာကိုတင်ပြပေးမှာပ
ါ။မွန်ပြည်နယ်ကျိမယောမြို့နယ်တန်ကထောင်ကျေးရွာအာနာပိုင်ဟာတူတာဝန်ယူအုပ်ချုပ်စဉ်ကာလ2005ခုနှစ်ကနေ2016ခုနှစ်အတွင်းကျေးရွာအိမ်အောင်စု350ထံကနေစက်ကြီးသဘောမျိုးစပါးတွေကောက်ခံပြီးတော့ကိုကျိုးအတွက်သုံးစွဲနေပါတယ်။ပထမ၈နှစ်မှာတအိမ်အောင်ကိုစပါးနှစ်တင်းနှုံဒုတိယ၃နှစ်မှာတော့တအိမ်အောင်ကိုတင်းနှုံကောက်ယူခဲ့ပြီးစုစုပေါင်းသူကောက်ယူခဲ့တဲ့စပါးတင်းပေါင်းဟာအခုဆိုရင် 6,650 ရှိနေပါပြီ။စပါးတင်းပေါက်ဈေးကလည်းကျပ်4,000ရှိတော့ကျပ်သိန်းပေါင်း266သိန်းကျော်ကိုလက်ဆောင်ပစ္စည်းအဖြစ်ယူထားပြီးလည်းဖြစ်ပါတယ်။နိုင်ငံတော်အကြီးအကဲတွေဆိုတာလက်ဆောင်ပစ္စည်းကိုကျပ် 2,000 ခွဲထက်မပိုရဘူးလို့အမိန့်ထုတ်ထားတော့အခုသူယူထားတဲ့လက်ဆောင်ငွေတွေနဲ့ဆိုရင်မြင့်မို့တောင်တဲ့ဈေးစီပမာလဲကွာခြားလွန်းလှနေပါတယ်။ဒါကြောင့်တန်ကြောင်ကျေးရွာအတွက်ရက်ရွာရဲ့အကျိုးကိုတည်ဖို့မဲ့တင့်တော်သူတို့ကိုအစားထိုးခန့်အပ်ပေးဖို့အတွက်နိုင်ငံတော်အကြီးအကဲတွေကို RFA ကနေတဆင့်တင်ပြလိုက်ရပါတယ်ရှင်
။ရန်ကုန်မြို့ကအင်ရှင်မတူကကုန်စည်နှုံးတွေတက်လာတာတွေကြောင့်သူတို့ပြည်သူတွေအခက်အခဲဖြစ်ရတဲ့အကြောင်းတွေကိုလည်း RFA ကနေတဆင့်အခုလိုရှင်းပြလာပါတယ်
။ရန်ကုန်မြို့မှာကုန်စည်နှုံးတွေတက်လာတယ်။သားငါးတွေတက်တယ်။ပြီးရက်တွေလည်းတက်တာပဲဈေးကြီးတာပဲ။တက်သားရခိုင်းဆိုက900ဈေးခု900ဈေး30သားကိုငမည်ချင်းတော့အဲ့လိုငဝဲမဘာငါးပဲပြည်တယ်ငါဇေယန်တဲ့လေးတွေအမှ30သား900သေး600သေးအဲ့လိုမျိုးတွေရှိတယ်အစည်းအဝေးဆိုခါတိုင်းလိုကကစုံရတို့ဘာလို့ဆို150 100လောက်ပေးရအခုဆို250 300အဲ့လိုဈေးဥ200တဲ့ဥ150အဲ့လိုဖြစ်ကုန်အခု900ကဟိုတော့ဈေးနှုန်းမျိုးမဟုတ်တဲ့အတွက် မလုံလောက်ဘူးစန်းတပီကိုအရင်အညာစားတော့မှ1100 1200ရှိတယ်ကိုဝင်နဲ့ဝင်ဝင်လေးနဲ့ပေါ့နော်ပြေလျအောင်ဖြည့်ရှင်းကြတာပဲရှိတယ်
ရှမ်းပြည်နယ်ဘက်ကရေဖွင့်လာတာကိုလည်းတင်ပြပေးချင်ပါသေးတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာလူငယ်တွေမွေးရစေးသုံးဆွဲတာတွေပိုပြီးများလာတာတွေနဲ့ပတ်သက်ပြီးဒေသခံတဦးကရင်ဖွင့်လာတာနားဆင်ကြည့်ပါရှင်
။ပါမငယ်တို့ကုခိုင်းတို့ဘိန်းချူရီဆိုရှင်ပို့ပြီးတော့ကုရဲလူငယ်တွေအပိုင်းကိုတက်လာလို့မစင်ဝင်စားဖက်နဲ့မွေးရစေးဝါသုံးဆွဲနိုင်ဖို့တော့ပဲနေစင်းနေနေတင်ကြရတာရှိ။အခုကနန်းဘေးနဲ့မလေးရအလာတကူရနိုင်တယ်ဆိုတာလည်းအဲ့လိုမျိုးအသာအဆင်းရှိပဲနဲ့ဈေးဆိုင်လို့ကိုင်းရဆိုင်လို့အသာဝယ်လို့ရနိုင်တယ်အပိုင်းလေးရှိတယ်။တချို့ကျတော့လည်းပြူဟာဥက္ကဋ္ဌတို့အနာပိုင်းတွေကအသာပါဝင်နေတဲ့ဟာတွေရှိတယ်။အဲ့လိုမျိုးတွေဖြစ်တဲ့ခါကျဘလို့မထိန်လို့မရလေ။ချော့ကြမယ်အသာတစ်ဖြည်းဖြည်းနဲ့တို့ပွားလာတော့သူ့တော်တို့ထက်မှလည်းငွေစေဝါနဲ့ပတ်သက်တဲ့ drug lot တွေပေါ့နော်။အဲ့ဒီဟာတွေကိုလည်းနေရာပေးတဲ့ဟာမျိုးတို့ကတော့ရှိတယ်ဘောနော်တကယ်ဆိုရှင်အစိုးရကလည်းပြည်သူလူထုတွေအတွက်စာထိုးတင်ဆက်လုပ်ပေးတာတို့ဒီဘင်းချက်ပေးတာတို့အဲ့ဒီအရေကစားပူပေါင်းမျိုးမှလှုပ်ဆောင်မှန်းတာလေးမွေးစေဝါးတွေပါပြမှဖြစ်တယ
်တစ်ဆက်တည်းပါပဲရှင်မြန်မာနိုင်ငံမှာမွေးရစေးပြဿနာတွေနဲ့ရာဇဝတ်မှုကိစ္စတွေကိုဖြည့်ရှင်းနိုင်မှုအရေးနဲ့ပတ်သက်ပြီးတောတက်ရှင်တူဦးကရင်ဖွင့်ရေးလာတာကိုလည်းနားဆင်ကြရအောင်ပ
ါဖိလစ်ပိုင်သမ္မတကြီးဒူတာတွေကမဲဆွယ်စည်းရုံးစဉ်ကတည်းကသူသမ္မတဖြစ်ရင်6လအတွင်းမှာရာဇဝတ်သားတွေကိုနှိမ်နှင်းမယ်လို့စီယုံပြောဆိုခဲ့တယ်လို့သူ့ရဲ့သားသမီးတွေတောင်မူးယစ်ရန်ကားရင်ထိရောက်စွာရေးယူမယ်ဆိုပြီးရဲရဲတောက်ပြောခဲ့ပါတယ်။ပြောတဲ့အတိုင်းပဲသူသမရဖြစ်ပြီး3လအတွင်းမှာပဲရာဇဝတ်သား400ကျော်ကိုတပ်ပစ်ခဲ့ပါတယ်။အခုလဲသမရဒူတာတီဟာတရားမဝင်မူးယစ်စေဝါကုန်ကူးမှုတွေမှာပါဝင်တဲ့ရဲအရာရှိတွေတရားသူကြီးတွေလွတ်တော်ကိုယ်စားလှယ်ဟောင်းတွေစစ်သားတွေစီးပွားရေးသမားတွေကိုနာမည်စင်းထုတ်ပြန်ပြီး24နာရီအတွင်းအဖမ်းခံရင်ခံမခံရင်တပ်ပစ်မယ်လို့အမိန့်ထုတ်လိုက်တာအယောက်60နီးပါးလာရောက်အဖမ်းခံကြပြီးနေမှာရှိတဲ့သူတွေကလည်းအချိန်မီလာရောက်အဖမ်းခံမယ်ဆိုတဲ့အကြောင်းသက်ဆိုင်ရာရဲစခန်းတွေကိုအကြောင်းကြားတဲ့သတင်းတွေကိုကြားသိဖတ်မိရတော့မြမပြည်သူတဦးအနေနဲ့စဉ်းစားမိပါတယ်ကျွန်တော်တို့မြမပြည်မှာလည်းဒီလိုစီးရုံးတဲ့သူမျိုးတွေပါတီတွေပေါ်ပေါက်ဖို့လိုအပ်နေပါပြီအခုတော့လူဆိုးလူမိုက်လူရန်ကားတွေမွေးရရာသားတွေကိုလူကောင်းတွေကကြောက်နေကြရတယ်လို့တတိုင်းပြည်လုံးကိုလည်းမွေးရဆေးဝါးကြီးကဝါမျိုးနေပါတယ်လို့ပြောရင်တော့လွန်မယ်မထင်ပါဘူးအခုတက္ကသိုလ်ကျောင်းသားအတော်များများဆိုရင်လည်းမွေးရဆေးသမားတွေဖြစ်နေကြတယ်လို့အ ਨੇ ဆုံးတော့အရက်သမားတွေဖြစ်နေကြပါတယ်ကျွန်တော်တို့တိုင်းပြည်မှာကဒီကနေ့အချိန်ထိတရားဥပဒေစိုးမိုးမှုလုံးဝမရှိဘူးလို့ကိုပြောလို့ရပါတယ်မွေးရဆေးဝါးဖန်နေဗျာကိုင်းပြားကိုင်းနာပဲမိတယ်။ဒိုင်းကြီးကိုမဖမ်းဘူး။ကျွန်တော်ကတော့စဉ်းစားပြီးပြီ။ပြက်ပြက်တတကိုဆုံးဖြတ်လိုက်ပြီး2020မှာဖိလစ်ပိုင်သမ္မတကြီးလိုမူးယစ်ဆေးသမားရာဇဝတ်သားတွေကိုတပ်ပစ်မယ်ဆိုပြီးမဲဆွယ်စည်းရုံးတဲ့ပါတီလူပုဂ္ဂိုလ်တွေကိုပဲမဲပေးတော့မယ်။အဲဒီလိုစည်းရုံးတဲ့ပါတီလူပုဂ္ဂိုလ်မရှိဘူးဆိုရင်တော့ဘသူ့ကိုမှမဲပေးတော့မှာမဟုတ်ကြောင်းကို RFP ကနေလေးစားစွာအသိပေးလိုက်ရပါတယ်။
ဒီတစ်ပတ် RFA တောတက်ရှင်ပေးစာပြန်စာခဏကိုဒီစာနဲ့ပဲရနာခွင့်ပြုပါရှင်။နောက်ဆက်နေတွေ့လဲကျေးဇူးအထူးတင်ပါတယ်။